Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာအဖျားပြားနဲ့ပြည့်စုံနေမနေခင်ဖြစ်ကြပါစေခင်ဗျာ။ VOA မြန်မာကန်တန်ရဲ့2019ခုနှစ်ဇွန်လ9ရက်တောက်ကြနေမနေ့ပဲအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနူမီတာ30.48တို့ကနေတိုက်ရိုက်ထုတ်လွှင့်နေတယ်လို့ VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာပါ။
မင်္ဂလာပါရှင်ကျမကခင်ဗျာတက်ပါဒီမနေ့ခင်းတင်ဆက်တွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးပါပါအလဲအမေရိကန်နိုင်ငံတွေကရွှေ့ပြောင်းသူတွေအမေရိကန်တောင်ဘက်စီဦးတည်ပြီးမလာအောင်အတွက်မက္ဆီကိုကစူးစမ်းပေးဖို့အမေရိကန်ဘက်ကဖိအားပေးနေပါတယ်အာဖရိကသမဂ္ဂကဆူဒန်နိုင်ငံကိုအဖွဲ့ဝင်ဖြစ်ကနေဆိုင်းငံ့လိုက်ပါပြီရခိုင်ပြည်နယ်ထဲမှာတက်မတော်နဲ့အေအေတို့ရဲ့တိုက်ပွဲတွေကြောင့်အရတားထိခိုက်တိုက်ဆုံမှုတွေတိုးပြီးလာနေပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်ဝင်းအောင်ဟု
တ်ကဲ့ပါခင်ဗျာနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ရဲ့ check နဲ့ Hungary ခီးစဉ်နေနဲ့ပတ်သက်တဲ့သုံးသပ်ချက်မှာတော့
ကျွန်တော်အမြင်တော့တောင်ဆန်းစုကြည်နဲ့ဖွဲ့ဒီ check ကိုသွားပြီးတော့ဥရောပနိုင်ငံတွေနဲ့စီးပွားရေးအတွက်သွားပြီးတော့ဆွေးနွေးကြတယ်လို့ကျွန်တော်မြင်ပါတယ်ဥရောပနိုင်ငံက
ဒီအကြောင်းနဲ့အတူဒီအမေရိကန်နိုင်ငံကနေပြီးတော့ဒီ GD လို့ခေါ်တဲ့ Norman ကမ်းခြေတိုက်ပွဲမှာ55နှစ်မြောက်ပြည့်ခဲ့ပြီဖြစ်တဲ့အကြောင်းကိုလည်းတင်ဆက်ဖို့ရှိပါတယ်။တခါတရုတ်ကျောင်းသားတွေအမေရိကန်နိုင်ငံကိုဝင်ရောက်တဲ့ဗီဇာအခက်အခဲကဘယ်လိုရှိပါသလဲ။ပြီးတော့ဒီကနေ့ဒီနေ့ရဲ့ဝန်ကျင်မှာကြောက်ရွံ့တဲ့ DNMN အနှစ်30ပြည့်အခမ်းအနားတွေအကြောင်းကိုလည်းတင်ဆက်သွားဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါ။အခုရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေကိုဒေါခင်မျိုးတက်နဲ့ကိုဝင်းမင်းတို့ပြောပြပေးပါဦးခင်ဗျာ။
American Bureau of Social Security ဦးတည်သည့် 11 America တိုင်းနိုင်ငံတွေကရွှေ့ပြောင်းသူတွေတိုးပြီးလာနေတာကိုအထူးခုထက်ပိုတားဆီးပေးဖို့အတွက် American က Mexico ကိုစစ်တပ်ပြင်းနေမှာပို့ပြီးတွန်းအားပေးလာပါတယ်။တကယ်လို့ဒီအတော်အတွင်းသဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်ရှေ့သတင်းပတ်ထံမှာ Mexico ဘက်ကတင်သွင်းကုန်တဲ့ပုံမှာ American ကအခွန် 900 ကျိုင်တော့တိုးပြီးကောက်မယ်ဆိုတဲ့ပြောကြားချက်ကိုသမ္မတ Donald Trump ကထပ်လောင်းပြောကြားပြီးချိန်ချောက်လိုက်တာဖြစ်ပါတယ်။ American ဒုသမ္မတ Mike Pence ကတော့ဒီသတင်းပတ်ထံ Mexico နဲ့ကနဦးဆွေးနွေးမှုတွေဟာအပြုသဘောဆောင်ပါတယ်လို့ပြောပါတယ်။ဒါပေမဲ့ Guatemala, Honduras နဲ့ El Salvador နိုင်ငံတွေကထောင်နဲ့ချီတဲ့ရွှေ့ပြောင်းသူတွေဟာသူတို့နိုင်ငံတွေကအကြမ်းဖက်မှုတွေနဲ့ဆင်းရဲနေမှုဒဏ်ရာရုံးထွက်ပြီး American ဘက်မှာပိုကောင်းတဲ့ဘဝရအောင်ကြိုးစားဖို့လာနေကြတာကို Mexico ကခုလည်းပို့ပြီးတားဆီးပေးဖို့ American ကလိုလားတယ်လို့ပြောပါတယ်။American ရဲ့တောင်ပင်နေဆက်မှာဂျုံရဲ့ပြဿနာကိုဖြေရှင်းပေးဖို့အတွက် American အရာရှိတွေကြိုးပမ်းမှုကိုကြိုးဆိုပေမဲ့အခုတည်းပို့ပြီးတော့ Mexico ဘက်ကလှုပ်ဆောင်ပေးဖို့လိုနေတယ်လို့လည်းဒုသမရပန်ဆတ်ပြောပါတယ်။ဒီဒီကန့်တဲ့တိုက်ပွဲ55နှစ်မြောက်နှစ်ပတ်လည်ခန်းနာတက်ဖို့ဥရောပကိုရောက်နေတဲ့သမ္မတ Trump ကတော့ Mexico နဲ့ American ကြားဆွေးနွေးမှုတွေလုပ်နေပြီးတကယ်လို့သဘောတူညီချက်တစုံတရာမရရင်တနင်္လာနေ့ကစပြီးအခွန်ကုန်900ခန်းလုံးတိုးမြင့်ကောက်ခံမှာဖြစ်ကြောင်းဒါမှအခွန်ကုန်တလတစ်ကြိမ်900ခန်းလုံးစီတိုးမြင့်သွားဖို့ရှိပြီးအောက်တိုဘာထိသဘောတူညီချက်မရတဲ့အခွန်ကုန်25ခန်းလုံးထိတိုးကောက်သွားမယ်လို့ပြောပါတယ်။မက္ဆီကိုနိုင်ငံခြားရေးဝန်ကြီးမာဆဲလိုအီဘရက်ကတော့အမေရိကန်နိုင်ငံခြားရေးရုံးမှာအမေရိကန်အရာရှိတွေနဲ့တွေ့ဆုံဆွေးနွေးတာဖြစ်ပြီးသမ္မတအင်ဂျီမာတော့နှစ်နိုင်ငံကြားညှိနှိုင်းရေးမှုတွေတွေ့ဆုံနေကြတာပါ။သဘောတူညီမှုအခုထိမရသေးပေမဲ့တိုးတက်မှုရှိပါတယ်လို့မက္ဆီကိုနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့ဒီဒီကန့်ချီတဲ့တိုက်ပွဲ55နှစ်မြောက်အခမ်းအနားအတွက်ဥရောပရောက်နေချိန်မှာပဲအမေရိကန်မှာသူ့ကိုစုံစမ်းစစ်ဆေးခဲ့တာနဲ့ပတ်သက်ပြီးအထူးစုံစမ်းစစ်ဆေးမှုရောဘတ်မော်လာနဲ့လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတို့ကိုပြန်ဝေဖန်တက်ခတ်လိုက်ပြန်ပါတယ်။သမ္မတထရမ့်က Fox News ရုပ်မြင့်သံကြားကိုအင်တာဗျူးပေးရမှာ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတဲ့ရုရှားဝင်ဆက်ခဲ့မှုနဲ့သူကိုယ်တိုင်ဒီတရားမျှတမှုပေါ်ပေါက်ရေးကိုပိတ်ပင်ခဲ့သလားလို့22လကြာစုံစမ်းစစ်ဆေးခဲ့တဲ့အပေါ်စုံစမ်းစစ်ဆေးမှုမော်လာအနေနဲ့ပထမဆုံးလူသိချင်ညာထုတ်ပြန်လိုက်တာကကိုယ့်ဟာကိုအယူလုပ်တာတာဖြစ်တယ်လို့ပြင်းပြင်းထန်ထန်ဝေဖန်လိုက်ပါတယ်။စုံစမ်းမှုမော်လာကတော့တရားရေးဝန်ကြီးဌာနမူဝါဒအရလက်ရှိသမရအပေါ်ရာဇဝတ်မှုနဲ့တရားစွဲတာမျိုးကိုပိတ်ပင်ထားတယ်လို့အခုလိုလူသိချင်ညာထုတ်ပြန်ရမှာပြောခဲ့ပါသေးတယ်။အခုလိုပြောခဲ့ပေမဲ့စုံစမ်းမှုမော်လာကပဲသမရပြစ်မှုမကျူးလွန်ခဲ့ဘူးလို့ရှင်းရှင်းလင်းလင်းအခိုင်အမာသူ့အနေနဲ့ပြောနိုင်ရင်တော့အဲ့ဒီလိုအစီရင်ခံစာထဲမှာရှင်းရှင်းလင်းလင်းဖော်ပြခဲ့မှာပါလို့ဆက်ပြောခဲ့ပြီးတမရမှာအဖြစ်မရှိကြောင်းပြောဖို့ကိုတော့သူကညှဉ်းဆန်းခဲ့ပါတယ်။ကြပြင်းစုံစမ်းရေးမှုမော်လာကဆက်ပြီးအစိုးရရှေ့နေတွေအနေနဲ့ဒီတရားစွဲချက်ဟာကြိုးကြောက်ခံလဲမှုရှိမရှိကိုလည်းအဆုံးဖြတ်မပေးခဲ့ဘူးလို့ထုတ်ပြောထားပါတယ်ခင်ဗျ။
ဆူဒန်နိုင်ငံမှာအရသာဆိုအဖွဲ့စည်းပြီးတဲ့အချင်းချင်းအာဖရိကတမကအေယူကဆူဒန်ကိုအဖွဲ့ဝင်ဖြစ်ကနေဆိုင်ငံထားလိုက်ပါတယ်ဆူဒန်ရဲ့နိုင်ငံအနာကရင်းနှီးပတ်သက်ပြီးတော့နှိမ့်နိုင်မှုလက်ရှိဆူဒန်မှာအုပ်ချုပ်နေတဲ့စစ်ကောင်စီရဲ့ကမ်းလှမ်းချက်ကိုဆန္ဒပြခေါင်းဆောင်တွေကပယ်ချခဲ့တယ်မှာအာဖရိကတမကငြိမ်းချမ်းရေးနဲ့လုံခြုံရေးကောင်စီကအဖွဲ့ဝင်ဖြစ်ကနေပြ ဒီကနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ Surana Patabi Losan Nemura sang and like Delu, Kulatamaga sang and down Africa Tamajika Biobari.
The Unanga did the Nekon Ziri Bok, Konti Chamame, Machamabusura, Dila, Nawan, Chapama, Chimpama, Chitundi, Siwa Yajin and Nasaya, Tavi, Siwiti, Songsamelu, American Samaraga, Piole Bare, American Tamadonet Tramga, the Yokon Ziri Bok, not a dollar billion. ตรงอย่างซึ่งคงสิจะไม่รู้เช่นชาวทาวาเลยที่จุดนี้ที่ดีเซนเวอร์มาที่ว่าตำราชี้แจงเป็นในด้วยสมุชีบีบาปเชื่อมสุราโรจีจาร์ดีราบอลุเล่ตินเดคีเซนตัวนี้เราดูกับตำราทรัมป์กับเจ้าเก็บอะไรอเมริกันนั่งเงยคงด้วยลงเงยพยายามกูเชื่อชาวบุเน่ที่ว่านั่งเงยสีวายกูพี่เป็นพยายามเล่าเอาอาเปียพี่อาเปียเนี่ยตำราทรัมป์กับที่ว่าคงสิเรียบบอปัตมาจีคงสิจะมุกูมันเนี่ยก็สาบที่โลกเฮราบ้าที่ว่าสุยาฮะตัวเรื่องงานด้วยกูมันมีอัตราเรื่องทา ဒီကနေ့ကတော့အမေရိကန်နဲ့တရုတ်တို့အပြန်အလှန်သွေးငွေကိုကောက်ခံနေကြတဲ့ကုန်သွယ်စစ်ပွဲဟာပြီးခဲ့တဲ့မေလဆော့ပိုင်းမှာညှိနှိုင်းဆွေးနွေးမှုတွေပြပြသွားပြီးတဲ့နောက်ပုံမှုပြင်းထန်လာနေပါတယ်ခင်ဗျာ
American တံမနက်ဖြန်မှာပါတာအစီအစဉ်တွေကိုမနက်6:00နာရီကနေ8:00နာရီထိ5မီတာ24kHz 13.79မိုင်းလိုမီတာ50kHz 95.9မိုင်းလိုမီတာ95.9kHz 95.5kHz
အမေရိကန်တံငမနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်။ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကင်တပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်ဖြစ်ပွားနေပြီးတော့ပုံနှံကျုံမြို့နယ်ထဲမှာတိုက်ပွဲတွေကြောင့်ထိခိုက်သေးဆုံးမှုတွေရှိပြီးအဲ့ဒီမှာပဲရွာသားသေဆုံးမှုတွေရှိနေတာပါ။ပုံနှံကျုံမြို့နယ်ထဲကခမေးချောင်းနဲ့ဂနမ်းမဲကျေးရွာကြားဗုဒ္ဓဟူးနေ့တိုက်ပွဲဖ
ရှိပြီးရွာသားတူထံရခဲ့တယ်လို့ဝေတာလီရွာသားတူကပြောပါတယ်ဒေတာလူမှုကွန်ရက်အသင်းတွေကတော့ပုံလုံးချုံညွန့်နေပြန်မှာဒီလပိုင်းတွင်ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားနှစ်ထောင်ကျော်စစ်ဘေးတိမ်းရှောင်နေရတယ်လို့ပြောပါတယ်ရုရှားသမ္မတဗလာဒီမာပူတင်ကအမေရိကန်အနေနဲ့စတတ်လို့တူကခေါ်တဲ့လက်နက်ထိန်းချုပ်ရေးသဘောတူချက်အသစ်ပြန်လည်ဖို့စိတ်ဝင်စားရင် ရုရှားအနေနဲ့လည်းဒါကိုခောက်ထားလိုက်တော့မယ်လို့ထုတ်ပြောလိုက်ပါတယ်။စိန့်ပီတာစဘတ်နိုင်ငံကစီးပွားရေးဖိုရမ်မှာမနေ့ကမေဖို့ပြောမှာသမ္မတပူတင်ကအခုလိုပြောခဲ့တာဖြစ်ပြီးဗင်နီဇွဲလားကနေကာကွယ်တပ်သားတွေကိုရုရှားဆော့ကပြန်ရုပ်သိမ်းတာလည်းမရှိသေးဘူးလို့ညွှန်ဆိုလိုက်တာကြောင့်အရင်သမ္မတဒေါ်နယ်ထရန့်ပြောထားတာနဲ့ဆန့်ကျင်ဘက်ဖြစ်သွားပါတယ်။ဗီဒီနိုင်ငံရဲ့ပတ်သက်ပြီ
ဆာဘိုအတွက်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဟာအီရန်ကိုတောင်းရောက်မှာဖြစ်ကြောင်းဂျပန်အစိုးရပြောခွင့်ရကဂျက်ဒဘရီနေမှာပြောပါတယ်ဝန်ကြီးချုပ်အာဘေရဲ့အခုအီရန်ခီးစင်ဟာနှစ်ပေါင်း50တနည်းအတွင်းအီရန်ကိုဂျပန်ခေါင်းဆောင်တူပထမဆုံးတောင်းရောက်တာဖြစ်ကြောင်းဂျပန်အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီဒေဆူဂါကပြောပါတယ်ဒါပေမဲ့ဘယ်နေ့ခီးစင်စတင်မယ်ဆိုတာကိုတော့ ဒီကနေ့နဲ့အင်အားကြီးနိုင်ငံတွေကြားရထားတဲ့အီရန်နျူကလ
ဝင်ကြီးချုပ်အပြင်အီရန်ခြေစင်မှာဂျပန်နိုင်ငံတိုင်းဝင်ကြီးတာရိုကွန်နိုပေါ်လိုက်ပါသွားမယ်လို့မျှော်လင့်ရတယ်လို့သူကအီရန်နိုင်ငံခြေဝင်ကြီးဂျာဖစ်ဇာရစ်နဲ့ဂျွန်လ6ရက်နေ့မှာတွေ့ဆုံမှုရှိပါတယ်။ကမ္ဘာအမြင့်ဆုံးအေရတောင်ကြီးကိုတန်ရှင်းပြည်တဲ့အနေနဲ့အမှိုက်
နောက်ဆုံးရအနေနဲ့ကသတင်းတွေကိုတော်ခင်မြို့တက်နဲ့ကိုဝင်းမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍလေးမတိုင်ခင်မှာသတင်းတွေကိုအရင်ဆုံးတင်ဆက်သွားခြင်းပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်ဟာရခိုင်ဒေသပြည်ပကကံတွယ်ပုံနေကြောင့်နိုင်ငံတကာဖိအားကြုံနေရတဲ့မြန်မာနိုင်ငံအတွက်အနောက်နိုင်ငံတွေရဲ့စီးပွားရေးယင်းနှိမ့်ညွတ
ပတ်သက်လို့ပြောဆိုလိုက်ကြတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ချက်သမရနိုင်ငံနဲ့ဟန်ဂရီနိုင်ငံကိုသုံးရကြတော်ရောက်တဲ့ဒေါန်ဆန်းစုကြည်ရဲ့ချစ်ကြည်ခီးစဉ်အတွင်းချက်ဟန်ဂရီနိုင်ငံတွင်နဲ့မြန်မာနိုင်ငံကြားနှစ်နိုင်ငံစီးပွားရေးဆွေးနွေးပွဲတွေကျင်းပခဲ့တယ်လို့ချက်သမရနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုလည်းပြန်လည်ဖွင့်လှစ်နိုင်ခဲ့ပါတယ်အဲဒီတော့ဒေါန်
င်ပါတယ
်အဲကျွန်တော်တော့အကျိုးရှိတဲ့ဘက်ကမြင်ပါတယ်ဒီနိုင်ငံတွေကတော့ဟိုအမေရိကတို့လိုတခြားတခြားသောနိုင်ငံတွေနဲ့မတူတဲ့အနေအထားတည်းရရှိတယ်နောက်တစ်ခါအဲ့ဒီနိုင်ငံတွေကတင့်တင့်မြတ်တတ်တဲ့အမြင်မျိုးပေါ့နော်ဟိုဟိုနည်းပညာတို့ပညာရေးတို့ကစပြီးတော့ဟိုရှိတယ်နောက်တစ်ခါဒီ check ဆိုတော့ဒါအစင်ဆက်ကိုပေါ့နော်တောင်းဆိုပြီးနေရင်ကြေကျုပ်ကြတဲ့ကာလတွေကအရင်ကြီးကျွန်းပြီးတော့ဓမ္မအခုကြီးပေးခဲ့တဲ့နိုင်ငံမျိုးဖြစ်တော့နားလည်မှုလို့ပိုရှိတာပေါ့နော်အဲ့တော့ကဒီပမာနိုင်ငံအတွက်ရောလက်ရှိအစိုးရအတွက်ပါဒီနှစ်နိုင်ငံခရီးစဉ်ကနေပြီးတော့အပြည့်အဝဟိုဖြစ်နိုင်တယ်နားလည်မှုရဲ့နောက်တစ်ခါပူပေါင်းဆောင်ရွက်မှုတွေရဲ့နောက်အဲ့ဒီနှစ်နိုင်ငံကတဆင်ရလာနိုင်တယ်နိုင်ငံကဆက်ဆံရေးအမြင်နေပါပါပို့ပြီးတော့ပမာနိုင်ငံအတွက်ဟိုအပြည့်ဘောပို့ဆောင်လာနိုင်ငံရဲ့လို့ကျွန်တော်ယူဆပါတယ်ခင်ဗျာ
ဒေါက်ဆန်းစုကြည်ဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ check နဲ့ hungary နိုင်ငံခီးစဉ်တွေဟာရေကန်ပိဋိပတ်ကကင်တွေပုံနေကြောက်အနောက်နိုင်ငံတွေကြားပုံရိပ်ကြဆင်းနေတဲ့မြန်မာနိုင်ငံအတွက်စီးပွားရေးယင်းဤမြို့နယ်မှုတွေပိုရလာစေဖို့အထောက်အကူဖြစ်လိမ့်မယ်လို့သုံးသပ်သူကကယ်လီဖိုးနီးယားပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ဖြစ်ပါတယ
်အခုမြန်မာပြည်မှာဆိုရင်ကျွန်တော်စီးပွားရေးအကျန်းကြနေတယ်ကျွန်တော်အမြင်တော့ဒေါက်ဆန်းစုကြည်နဲ့ဖွဲ့တီ check ကိုသွားပြီးတော့ဥရောပနိုင်ငံတွေနဲ့စီးပွားရေးအတွက်သွားပြီးတော့ဆွေးနွေးကြတယ်လို့ကျွန်တော်မြင်ပါတယ်ဥရောပနိုင်ငံကမိတ်ဆွေတွေကိုလည်းမြန်မာပြည်မှာလာပြီးတော့မှအဲ့ဒီစီးပွားရေးလုပ်ဖို့ investment တွေလုပ်ဖို့ရန်အတွက်သူဖိတ်ခေါ်တာရှိတယ်ဆိုတော့ကျွန်တော်ထင်တာကမြန်မာပြည်ရဲ့စီးပွားရေးအတွက်အကျအရေးကြီးပါတယ်
။ဒေါက်ဆန်းစုကြည်နဲ့ Hungary ဝန်ကြီးချုပ် Victor Orbán တို့တွေ့ဆုံခြင်းပူးတွဲကြေညာချက်ထုတ်ပြန်ရမှာတော့အရှိတောင်အာရှမှာရောဥရောပမှာပါရွှေပြောင်းအခြေချဖို့ဝင်ရောက်လာကြတဲ့မွတ်စလင်တွေအရေးနဲ့ပတ်သက်လို့ခေါင်းဆောင်နှစ်ဦးကြားသဘောတူကြပြီးဒီပြဿနာကိုအလေးထားပြောဆိုကြတယ်လို့နိုင်ငံတကာသတင်းတွေမှာဇောင်းပေးဖော်ပြပါတယ်။ဒီဆွေးနွေးမှုကနေအနောက်နိုင်ငံတွေကမြန်မာအစိုးရအပေါ်အမြင်တိစောင်းမှုတွေကိုတစုံတရာဖြည့်ရှင်းနိုင်လိမ့်မယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်။ဒီ EU တို့အမေရိကတို့ဆိုတဲ့နိုင်ငံတွေကပမာနိုင်ငံမှာလက်ရှိအစိုးရအပေါ်မှာမကောင်းမြင်နေတဲ့ဟာတွေရှိတယ်။အဲတော့ Hungary ခုလက်ရှိအစိုးရကလက်ရဆောင်ဆိုတော့သူတို့ကလည်းဒီလိုဒုက္ခတွေအပေါ်မှာအမြင်ကဒါကိုပြဿနာကိုတည့်တဲ့သူတို့ကဟိုအစွန်တစ်ဖက်ကနေမြင်ကြတာပေါ့။အဲ့တော့ဒီပညာချက်အရာဆိုရင်နီလန်တစ်တင်နဲ့အပြန်လှန်နားလည်မှုပေါ့တနည်းအားဖြင့်ဒေါ်အောင်ဆန်းစုကြည်ရဲ့အစိုးရကဆောင်ရွက်နေတာဒီပုံမှာဥရောပသမဂ္ဂလည်းတဆိုပြပို့ပြီးနားလည်လာနိုင်တယ်လို့ဖြည့်ရှင်းနီလန်မှာလည်းကျွန်တော်ထင်တယ်နီလန်တစ်
ဒီလိုမျိုးရတော့ရခဲ့နိုင်တယ်လို့ကျွန်တော်အပြုပြောပါကညီပါခင်ဗျာ။ကျန်းတဲ့ဟန်ဂရီနိုင်ငံခီးစဉ်တွေအတွင်းဒေါ်ဆန်းစုကြည်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီအစွန်းကူးပြောင်းရေးလုပ်ငန်းစဉ်ပြည်တွင်းညဉ့်ညဉ့်ရေးနဲ့မြို့သားပြန်လည်တည်မြဲရေးလုပ်ငန်းစဉ်တွေရခိုင်ပြည်နယ်ပြည်ရဲ့အေးချမ်းရေးနဲ့ပုံမျိုးတွေ့တဲ့ရေးဆောင်ရွက်ချက်တွေပညာရေးပြည်ပြောင်းလဲမှုနဲ VOA ရဲ့တောက်ကြနေမနေ့ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ အခုတော့ထိတ်တန့်ရောက်နေတဲ့ကတည်င်းတွေကိုတင်ဆက်ပါမယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ပြည်내သမ္မတမက်ခရွန်တို့ဟာဒုတိယကမ္ဘာစစ်ဒီဒေးနော်မန်ဒီကမ်းတက်တိုက်ပွဲ85နှစ်မြောက်အခမ်းအနားကိုတက်ရောက်ပြီးနှစ်နိုင်ငံဆွေးနွေးပွဲတွေလုပ်ကမဟာမိတ်ကောင်စိတ်သက်ကိုပြသခဲ့ကြပါတယ်နာဇီလက်အောက်ကလွတ်မြောက်ရေးအတွက်မဟာမိတ်တပ်တွေရဲ့ဒီကမ်းတက်တိုက်ပွဲပထမနေ့ဖြစ်တဲ
ပ
ါဟုတ်ကဲ့ပါဦးမဟာကန့်ချီမနဲ့အာယုံတက်ချိန်မှာဒီခန္ဓာကိုကျင်းပလိုက်တာပါအမေရိကန်ဒီဒီစစ်ပြန်တွေဟာလွန်ခဲ့တဲ့85နှစ်တုန်းကဒီကန့်ချီတွေမှာတိုက်ပွဲကြီးတွေဆင်နွှဲခဲ့ကြပြီးရဲဘော်ရဲဘက်တွေထောင်ကနန်းတွေနဲ့ချီကျဆုံးခဲ့တာကိုမြင်ခဲ့ရပါတယ်ဒီကန့်ချီဘော်ကအမေရိကန်စစ်တင်းကြိုင်မှာကျဆုံးသူအများပြားကိုမြင်မြုပ်သိမ်းချူခဲ့ကြပါတယ်ဒီခန္ဓာကိုတက်ရောက်လာတဲ့အမေရိကန်သမ္မတထရမ့်နဲ့ပြင်သစ်သမ္မတမက်ခရွန်တို့အနေနဲ့ဒီအာယုံဦးကောင်းကင်ကိုအလင်းအားတွေဖြည့်ပေးခဲ့ကြပါတယ်ပထမတန်းထိုင်ခုံတွေမှာထိုင်နေတဲ့စစ်ပြန်ကြီးတွေကိုပြည်သက်သာတောင်းတောင်းချပြဩဘာပေးဂုဏ်ပြုလိုက်ပြီးမှပြင်သစ်သမ္မတမက်ခရွန်က
We know what we owe to you veterans our freedom
ကျွန်တော်တို့ဒီနေ့လွတ်မြောက်နိုင်ဖို့စစ်ပြန်ကြီးတွေရဲ့အရင်မနေ့တွေကိုပေးဆက်ခဲ့ရတာတွေအတွက်ကျွန်တော်တို့ပြန်လည်ပေးဆက်ကာရဝပြုဖို့လေးနဲ့ခံယူထားပါတယ်ကျွန်တော်နိုင်ငံကိုစားကျေးဇူးတင်လေးစားကြောင်းအထူးပြောလိုပါတယ
်နောက်ပြည်နယ်သမ္မတကဆက်ပြီးအောင်ပွဲတွေလွတ်မြောက်မှုတွေဆောင်ကျင်းပေးခဲ့တဲ့နိုင်ငံပေါင်းစုံမဟာမိတ်အဖွဲ့ကိုချီးကျူးလိုက်ပြီးပြင်သစ်လိုပြောင်းပြောရမှာ
L'Amérique cher président Trump qui n'est
American နိုင်ငံနဲ့ခင်မင်လေးစားရပါတော့သမ္မတကြီး Trump ခင်ဗျာတခြားနိုင်ငံတွေလွတ်မြောက်ရေးအတွက်တိုက်ပွဲဝင်ပေးရတာလို့အထူးကြီးကျယ်မြင့်မြတ်တာမျိုးကိုဘယ်လိုမှရှာလို့တွေ့နိုင်မှာမဟုတ်ပါဘူ
းအမေရိကန်သမ္မတထရမ့်ကလည်းကြာဆုံးခဲ့သူတွေကိုဂုဏ်ပြုစကားပြောကြပြီးရက်ဆယ်ပစ်ကက်လိုစစ်ပြန်တွေကိုလည်းချီးကျူးစကားပြောခဲ့ပါတယ်ပစ်ကက်အနေနဲ့ပြီးခဲ့တဲ့ဘက်က VOE ကိုပြောရမှာဒီကမ်းခြေတက်တိုက်ပွဲကရခဲ့တဲ့စိတ်ထင်အတန်းချက်တွေကဒီနေ့အထိခံစားနေရကြောင်းခံစားချက်အပြည့်နဲ့ထုတ်ပြောခဲ့ပါတယ်အခုတော့သမ္မတထရမ့်ကသူ့ကိုအခုလိုဂုဏ်ပြုလိုက်ပါတယ
် Russell Pickett is the last known survivor of the legendary
Russell Pickett ဟာအထင်ကရသမိုင်းအစဉ်လာကြီးမားတဲ့တပ်ခွဲအီရဲ့ဒီကနေ့နောက်ဆုံးအသက်ရှင်ကျန်ရှိနေသူပါယုံမယုံယုံဒီကနေ့မှလည်းသူ့ရဲဘော်တွေနဲ့အတူရှိနေဖို့ဒီကမ်းခြေကိုသူနောက်တစ်ကြိမ်ပြန်လာခဲ့နိုင်ပါလေရဲဘော်ကြီး Russell Pickett ခင်ဗျာဒီကနေ့ဒီမှာကျွန်တော်တို့နဲ့အတူရှိနေပေးတာအတွက်အထူးဂုဏ်ယူအလေးပြုအပ်ပါတယ
်သမရဆမ်ကဆက်ပြီးနိုင်ငံအားလုံးမျှဝေပြီးဆက်လက်ဆွံ့လို့ပေးဆက်ခဲ့ရတာကိုလည်းအခုလိုဆက်ပြောပြပါလေ
Our cherished alliance was forged in the heat of battle
ကျွန်တော်တို့မြန်တို့တန်ဖိုးထားရတဲ့မဟာမိတ်ရှင်မှုကတက်ဆွန်ဆံပြားတိုက်ပွဲတွေကြားကမွေးဖွားလာတာဖြစ်ပြီးစစ်ပွဲကြီးတွေကြားမှာလည်းမယိုင်မလဲအစအသက်ခံနိုင်ခဲ့ပါတယ်ပြီးတော့ငြိမ်းချမ်းရေးသဘောတူညီချက်တွေကြားမှာလည်းအခိုင်အမာတက်သေးထူပြနိုင်ခဲ့ပါတယ
်ဒါအပြင်အဲ့ဒီနော်မန်ဒီကမ်းခြေတိုက်ပွဲတုန်းကဥဆောင်ခဲ့တဲ့ဥရောပမဟာမိတ်တပ်မှုအိုက်ဆင်ဟာဝါနေရာကိုအခုယူထားတဲ့ဗိုလ်ချုပ်ကြီးထော့ဝေါ်တက်ကလည်းအတ္တလန္တိတ်တလွာတင်းမာမှုတွေရှိနေပေမဲ့ဥရောပနဲ့မဟာမိတ်ဖြစ်မှုကတော့အားကောင်းနေစေပါလို့ဆိုပါတယ
် Take a look at what took place on Utah Beach the cooperation between
တန်းကြီးမှာကျင်းပခဲ့တာကိုကြည့်လိုက်ပါနိုင်ငံပေါင်းစုံနယ်မြေဒေသမျိုးစုံအကြားပူးပေါင်းဆောင်ရွက်မှုကိုတွေ့ရမှာပါအထွေထွေမင်းနေရမလို့ပါဘူးအခုအဲ့ဒီစဲတောင်ပြင်ပေါ်ကိုလာချေချလိုက်တာနဲ့ကျွန်တော်မဟာမိတ်ဖြစ်မှုကဘလောက်ထိအားကောင်းသလဲဆိုတာနဲ့ဒီမဟာမိတ်ဖြစ်မှုကိုအတူဆက်ထိန်းထားဖို့ဘလောက်အရေးပါသလဲဆိုတာကိုရှင်းရှင်းလေးသဘောပေါက်သွားမှာပါဒီကနေ့ကျွန်တော်လုံးဝအခိုင်အမာယုံကြည်ထားပါတယ်ကျွန်တော်မဟာမိတ်ဖြစ်မှုဟာအရင်တုန်းကလိုပဲအားကောင်းမြဲအားကောင်းစေပါ
ဒီခန္ဓာမှာဥရောပခေါင်းဆောင်တွေအနေနဲ့အမေရိကန်ရဲ့ပေးဆက်ခဲ့ရမှုတွေကိုအချိန်ချင်းချီးကျူးခဲ့ပြီးဒီအတ္တလန္တိတ်ဒေသနိုင်ငံတွေရဲ့မဟာမိတ်ဖြစ်မှုရဲ့အရေးပါပုံကိုသမ္မတထရန့်ပုံမြင်လာအောင်ပြသခဲ့ကြပါတယ်တကယ်တော့အခုလိုလွတ်မြောက်မှုအတွက်ပေးဆက်ခဲ့သူတွေရဲ့အကျဉ်းချန်စင်ချန်းကဒီခန္ဓာမျိုးထက် အမေရိကန်နဲ့ဥရောပကြားခိုင်မာတဲ့သမိုင်းမှာမဖြစ်မှုကိုပြနိုင်တာရှိဖို့မလွယ်ပါဘူးခင်ဗျာ
။ကိုဝင်းမင်းပြောပြသွားတာပါ။ခုဆက်ပြီးနားဆင်ရမှာကတရုတ်တက္ကသိုလ်ကျောင်းသူကျောင်းသားတွေပေါ့အမေရိကန်အစိုးရကဗီဇာကန့်သတ်ချက်တွေလုပ်နေတဲ့ကြားကြောင့်အမေရိကန်မှာပညာသွားသင်ယူကြမဲ့သူတွေတတိထားဖို့တရုတ်အစိုးရကတတိပေးနေတာပါ။တရုတ်အမေရိကန်ကွန်တွေးတင်းမာမှုဖြစ်နေချိန်မှာတရုတ်ကျောင်းသားတွေပေါ့အမေရိကန်ကကန့်သတ်လာတာဖြစ်ပါတယ်။တရုတ်ကျောင်းသားတွေစီကအများဆုံးဝင်ငွေရနေတဲ့အမေရိကန်တက္ကသိုလ်ကြီးတွေကတော့အစိုးရရဲ့ကန့်သတ်မှုကြောင့်သူတို့တက္ကသိုလ်တွေထိခိုက်လိမ့်မယ်လို့ထောက်ပြနေပါတယ်။အဖြေဆုံးကိုမဆုမြတ်မွန်ကပြောပြမှာပါ
။အမေရိကန်မှာပညာစီးပူးခြင်းနဲ့တရုတ်ကျောင်းသူကျောင်းသားတွေပညာရှင်တွေအနေနဲ့အမေရိကန်ရဲ့ဗီဇာတင်းကျပ်မှုကြောင့်ရင်ဆိုင်ရနိုင်တဲ့အကျိုးဆက်တွေကိုကြိုတွက်ပြီးပြင်ဆင်ထားကြဖို့တရုတ်ပညာရေးဌာနကဇွန်လ3ရက်နေ့တုန်းကတတိပေးခဲ့ပါတယ်။အမေရိကန်အစိုးရကတရုတ်ကျောင်းသူကျောင်းသားတချို့ရဲ့ဗီဇာကိုကန့်သတ်တာပေးထားပြီးသားနေထိုင်ခွင့်ဗီဇာသက်တမ်းကိုလျှော့လိုက်တာဗီဇာသက်တမ်းတိုးပေးမပေးသုံးသက်တဲ့ကာလတိုးမြင့်လာနဲ့ဗီဇာမပေးဘဲအငင်းခံရသူအခြေအတွေ့များလာနေတာကြောင့်တရုတ်ပညာရေးဌာနကအခုလိုသတိပေးတာဖြစ်ပါတယ်2018ခုနှစ်ထဲကစပြီးအခုလိုကန့်သတ်မှုတွေကိုလုပ်နေတာဖြစ်တယ်လို့တရုတ်ပညာရေးဌာနရဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုနဲ့ပညာဖလှယ်ရေးဌာနဒုညွန်ကြားရေးမှူးရှုယုံကြည်ကပြောကြားခဲ့ပါတယ
်2019年1月至3月
2019ဇန်နဝါရီလကနေမတ်လအထိတရုတ်ဆိုရပညာတော်သင်1353ယောက်ကိုအမေရိကလို့ပို့စီစဉ်ခဲ့ပါတယ်။ဒါပေမဲ့182ယောက်ကဗီဇာပြဿနာကြောင့်မသွားနိုင်ခဲ့ကြပါဘူး
။အမေရိကန်ရဲ့လောက်ရက်ကအမေရိကန်တရုတ်ပညာဖလှယ်ရေးအစီအစဉ်ကိုထိခိုက်တယ်လို့သူကဆက်ဆွဲပါတယ်။တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးပြဿနာတွေဖြစ်နေချိန်အမေရိကန်ရဲ့ညာနာပစ္စည်းတွေကိုတရုတ်ကခိုးယူနေတယ်ထောက်ခံနေတယ်လို့အမေရိကန်ကဆွဆွဲနေချိန်မှာအမေရိကန်မှာပညာသင်နေတဲ့တရုတ်ကျောင်းသူကျောင်းသားတွေအပေါ်အခုလိုတင်းကျပ်လာတာဖြစ်ပါတယ်။တရုတ်အစိုးရဟာဘွဲ့လွန်ကျောင်းသားတွေသူတေသီတွေကိုအတုံးချတရှိုလုပ်နေတယ်လို့ FBI ညွှန်ကြားရေးမှူးခရစ်စတိုဖာရေးကဧပြီလတုန်းကပဲဆွဆွဲခဲ့ပါတယ်။အခုလိုလုပ်တဲ့အတွက်ကျောင်းသားဗီဇာနဲ့အမေရိကန်မှာနေထိုင်ကြောင်းတက်နေတဲ့တရုတ်ကျောင်းသူကျောင်းသားတွေကြားမှာစိုးရိမ်မှုတွေတိုးနေတယ်လို့ Northwestern တက္ကသိုလ်ကပညာတော်သင်ကျောင်းသားအသင်းဥက္ကဋ္ဌ Jason Liu ကပြောပြပါတယ
် Sad for students they are more afraid like if they go back to China to visit
ကျောင်းသားတွေအတွက်အစိမ်းမကောင်းစရာပါသူတို့မိဘတွေနဲ့တွေ့ရဖို့တရုတ်နိုင်ငံကိုပြန်မယ်ဆိုရင်ပြန်မလာနိုင်ပါမလားဆိုတာမျိုးကိုသူတို့စိုးရိမ်နေကြပါတယ်
အမေရိကန်တက္ကသိုလ်တွေမှာတက်ရောက်ပညာသင်နေကြတဲ့နိုင်ငံခြားကျောင်းသူကျောင်းသားတွေထဲမှာတရုတ်ကျောင်းသားတွေကအများဆုံးဖြစ်ပါတယ်။နိုင်ငံတကာကျောင်းသားတွေထဲမှာတရုတ်ကျောင်းသူကျောင်းသားက 33.2 ရာခိုင်နှုန်းရှိတယ်လို့ Institute for International Education ကပြောပါတယ်။2019-2018ပညာသင်နှစ်အတွင်းတရုတ်ကျောင်းသားအရေအတွက်က 36,300 ကျော်ရှိပါတယ်။နိုင်ငံတကာကျောင်းသူကျောင်းသားတွေစီကရရှိတဲ့ဝင်ငွေကလည်းတစ်နှစ်ကိုဒေါ်လာ4ဘီလီယံလောက်ရှိပါတယ်။တချို့တက္ကသိုလ်တွေမှာဆိုကျောင်းသားဗီဇာနဲ့ကျောင်းလာတက်ကြတဲ့နိုင်ငံသားကျောင်းသားတွေစီကရရှိတဲ့ဝင်ငွေကစုစုပေါင်းဝင်ငွေရဲ့9ပုံတစ်ပုံလောက်ကိုရှိတာပါ။ဒါကြောင့်တရုတ်ကျောင်းသားကျောင်းသူတွေအပေါ် Trump အစိုးရကဗီဇာတင်းကျပ်မှုတွေလုပ်နေတဲ့အပေါ်အမေရိကန်တက္ကသိုလ်တော်တော်များများကစိုးရိမ်နေလို့ပြောကြားနေကြပါတယ်။လက်ရှိသတ်မှတ်ချက်တွေအရအမေရိကန်တက္ကသိုလ်တွေမှာပညာလာသင်တဲ့နိုင်ငံသားကျောင်းသူကျောင်းသားတွေအနေနဲ့ဘွဲ့ရပြီး3လအတွင်းသက်ဆိုင်ရာဘာသာရပ်နဲ့ဆိုင်တဲ့အလုပ်အကံရရှိအောင်ရှာနိုင်မှအမေရိကန်မှာဆက်နေနိုင်မှာဖြစ်ပါတယ်။ဒါကြောင့်နိုင်ငံသားကျောင်းသားတွေအမေရိကန်မှာဆက်ပြီးအလုပ်လုပ်နိုင်ဖို့မူဝါဒကိုပြောင်းလဲတဲ့နယ်လို့ Illinois တက္ကသိုလ်ရဲ့စီးပွားရေးဌာနမှူး Jeff Brown ကပြောပါတယ
်။ When we train somebody and they have a PhD in engineering, why wouldn't we want to keep them here to create companies and innovate and jobs rather than sending them back? So I will tell you
ကျွန်တော်ကပညာရေးသင်ပေးလိုက်လို့ engineer ဘာသာရပ်မှာ PhD ဘွယ်ရသွားတဲ့သူမျိုးကိုဒီမှာပဲနေစီပြီး company ထောင်အလုပ်ကင်ဖန်တီးစီမယ်ဆိုဘာကြောင့်ပြန်လွှတ်ရမှာလဲ။ကျွန်တော်တက္ကသိုလ်မှာလာတဲ့ကြတဲ့ကျောင်းသူကျောင်းသားအများစုကဒီမှာပဲဆက်နေပြီးအလုပ်လုပ်ချင်ကြပါတယ်။ဒါပေမဲ့သူတို့နေလို့ရဖို့ခက်ခဲအောင်လုပ်ထားတဲ့အတွက်သူတို့ပြန်သွားကြရတာပါ
။တရုတ်ကျောင်းသူကျောင်းသားတွေပေါ်အမေရိကန်အစိုးရကကန့်သတ်တင်းကျပ်မှုတွေလုပ်နေပေမဲ့အမေရိကန်တက္ကသိုလ်ကြီးတွေကတော့တရုတ်ကျောင်းသူကျောင်းသားတွေကိုဆက်လက်ကြိုးစားနေတယ်ဆိုတာကိုလူသိရှင်ကြားပြောထားတဲ့အကြောင်းတရုတ်ပညာရေးဌာနပြောခွင့်ရသူကပြောပါတယ်ရှင်
။ဝါဆုမြတ်မွန်ဖြစ်ပါတယ်ခင်ဗျာ။အခုတော့တမိုင်းလေးကအမှန်ရစရာအဖြစ်အပျက်ကြီးတစ်ခုကိုပြန်ပြောင်းသုံးသပ်တန်တွေကိုကြားမှာပါ။1989ခုနှစ်တရုတ်နိုင်ငံက TNMN အရေးခင်လို့လူသိများတဲ့လူတုအုံကြွမှုကြီးဖြစ်ပေါ်ခဲ့တာအခုဆိုရင်နှစ်ပေါင်း30ပြည့်လာပြီဖြစ်ပါတယ်။တရုတ်အစိုးရကတင်ကားတွေအသုံးပြုတဲ့အထိပြင်းပြင်းထန်ထန်နှိမ့်ကွပ်ခဲ့တဲ့ဒီဆန္ဒပြပွဲမှာလူရနဲ့ချီဒါမှမဟုတ်ထောင်ချီတေဆုံးခဲ့တယ်လို့စီးရင်တွေရှိပါတယ်။ဟောင်ကောင်နဲ့ကမ္ဘာတစ်ဝှမ်းမှာ TNMN အမှတ်တရအခမ်းအနားတွေကိုကျင်းပပေမဲ့တရုတ်ကွန်မြူနစ်ပါတီကြောတောက်နောက်ခံသတင်းဌာနကြီးတွေကတော့ဒီအကြောင်းကိုဘာမှဖော်ပြတာမရှိပါဘူး။
ဒီလိုမျိုးနှစ်ပေါင်း30ကြာပြည်ပင်ခံလာရတဲ့အဖြစ်အပျက်ကိုတရုတ်လူမျိုးဆက်တွေကဘယ်လိုသိကြသလဲဆိုတဲ့အကြောင်းကိုရဲမင်းထွန်းကတုံ့တက်တင်ပြထားပါတယ်။တရုတ်နိုင်ငံမှာနိုင်ငံရေးလွတ်လပ်ခွင့်ပုံမိုရရှိဖို့တရုတ်ကျောင်းသားတွေဦးဆောင်ခဲ့တဲ့ဆန္ဒပြပွဲဟာတီအန်အန်အမ်အဖြစ်အပျက်လို့လူသိများခဲ့ပါတယ်။1992ခုနှစ်ဧပြီလ9ရက်နေ့မှာစတင်ခဲ့ပြီးဇွန်လ4ရက်နေ့မှာပြ ေကတော့ဒီသတင်းကိုမှောင်ချထားခဲ့ပါတယ်။ဒီလိုနှစ်30ပြည့်ပင်ခံထားရတဲ့ဖြစ်ရပ်အကြောင်းတရုတ်မျိုးဆက်တဲ့လူငယ်တွေဘလို့သိကြတယ်လဲဆိုရနဲ့ပတ်သက်ပြီးဝါရှင်တန်မြို့ Johns Hopkins တက္ကသိုလ်ကအသက်29အရွယ်ဘွဲ့လွန်တရုတ်ကျောင်းသား Yifan Huang ကအခုလိုပြောပါတယ်
။ My mom just told me she just suddenly become really serious and told me that you need to know something.
ကျွန်တော်အသက်10နှစ်အရွယ်မှာကျွန်တော်မမေကအရေးကြီးတဲ့တစ်ခုပြကြရရှိတယ်ဆိုပြီး documentary တစ်ခုကိုပြပါတယ်မမေကဘာဝေဖန်ချက်မပေးသလိုဒီအကြောင်းကိုရှင်းပြတာလည်းမရှိပါဘူးဒါကြောင့်ကျွန်တော်ဒီအကြောင်းကောင်းကောင်းနားမလည်ခဲ့ပါဘူးဒါပေမဲ့ college တက်တဲ့ခါကျမှစိတ်ဝင်စားစရာကောင်းလို့ internet နဲ့စာအုပ်တွေကနေမယမနာလေ့လာခဲ့ပါတယ
်ကြီးမားကျယ်ပြောလာတဲ့တရုတ်နိုင်ငံအတွင်းဒီသမိုင်းဝင်ဖြစ်ရပ်ကိုသူ့လိုနှိမ့်နှိမ့်ချွတ်ချွတ်လေ့လာလို့သိရသူတွေရှိသလိုအပေါ်ရန်သာသိသူတွေလည်းအများကြီးရှိတဲ့အကြောင်းနဲ့ဒီအကြောင်းလုံးဝမသိရှိသလိုအရေးမထားကြသူတွေရှိတဲ့အကြောင်းအခုလိုဆက်ပြောပြပါရစေ
I'd like to categorize three types of people in my generation. First type is like me, right? Read a lot about these stand up and we feel like
ကျွန်တော်တို့အစုသုံးစုဖွဲ့ပြီးပြောကြပါတယ်ပထမအစုကကျွန်တော်တို့ပေါ့ကျွန်တော်တို့ကဆန္ဒပြကျောင်းသားတွေပေါ့ဆန္ဒမိတယ်သူတို့ကတိုက်ပြီးကောင်းဖို့အတွက်လုပ်ခဲ့တာပဲလို့ယူဆတယ်ဒုတိယအစုကတော့ဒီအကြောင်းအပေါ်ယံသာသိပြီးအစိုးရပြောတဲ့အတိုင်းခံယူထားတဲ့သူတွေဒီဖြစ်ချက်ကိုပြည်ပကကြိုးကင်ခဲ့တယ်လို့ယုံကြည်ကြတယ်။အဲ့ဒီအုပ်စုကအခြေဆုံးတတိယအုပ်စုကတော့ဒီအကြောင်းသိလည်းမသိဘူး၊ဂရုလည်းမစိုက်ဘူး
။သူကအစိုးရဘက်ကအင်အားအလွန်ကျုံတုံးခဲ့တယ်လို့ယုံကြည်ပြီးကျောင်းသားတွေအနေနဲ့အစိုးရကိုဖြုတ်ချဖို့အထင်မရှိရဲကြောင်းကျောင်းသားတွေကိုတပ်ဖြတ်တဲ့အထင်အင်အားအလွန်မတုံ့တင်ကြောင်းအခုလိုဆက်ပြောပြပါရစ
ေ။ Actually we don't think the student want to overthrow the government and evencome out apologizing doesn't
ကျောင်းသားတွေဆိုရကိုဖြုတ်ချဖို့ဆန္ဒပြတယ်လို့မထင်ပါဘူးအကျန့်ဖက်နေနေကြတာမှားခဲ့တယ်ဆိုပြီးဝန်ခံရင်လည်းအစိုးရကိုထိခိုက်မှာမဟုတ်ပါဘူးအစိုးရအနေနဲ့သူတို့ကိုသူတို့ယုံကြည်မှုပိုရှိတင်ပါတယ်ဆန္ဒပြဝဲတွေကြောင့်တရုတ်နိုင်ငံပြုတ်ကွဲပြီးဆိုဗီယက်ယူနီယံလိုဖြစ်လာလိမ့်မယ်လို့အစိုးရကစင်ကြေပေးပါတယ်ဒါဟာလုံးဝမမှန်ပါဘူးအဲ့ဒီစင်ကြေပေးပြီးတော့ကျောင်းသားတွေကိုတတ်ဖြတ်ခဲ့ပါတယ်ကျောင်းသားတွေတတ်ဖြတ်ပြီးမှဆန္ဒပြဝဲကိုအဆုံးတတ်နိုင်တာမဟုတ်ပါဘူ
း TNMN အဖြစ်အပျက်တရုတ်ပြည်တွင်အမှောင်ချထားတဲ့ကိစ္စနဲ့ပတ်သက်ပြီး Stimson Center ကသူတည်တည် Yonson ကအခုလိုပြောပါတယ
် Well I think every year during the same time it is a sensitive time and unnerving time
ဒီတိုင်းမှာဒီအချိန်ဟာအကျဉ်းဆက်တဲ့အချိန်ဖြစ်တယ်လို့စိတ်တုန်မှုရတဲ့အချိန်လည်းဖြစ်ပါတယ်ဒီအဖြစ်အပျက်အတွက်မှာတိတိကျကျဘာတွေဖြစ်ဖြစ်ခဲ့လဲဆိုတာနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြောပြဖို့ပြည်တွင်းရောပြည်ပမှာပါတရုတ်အစိုးရကိုတောင်းဆိုနေတာပါဒီအစိုးရကဒစုံတရားရှင်းလင်းနိုင်မယ်လို့ကျမတော့မထင်ပါဘူး။သူတို့ကတမိုင်းဖြစ်ရတဲ့လက်ရှိအခြေအနေကိုပိုးပြီးအာရုံစိုက်နေကြပါလေ။တရုတ်အစိုးရအတွက်တည်ငြိမ်မှုကအရေးအကြီးဆုံးလို့သတ်မှတ်ထားတာပါ။သူတို့အနေနဲ့မတည်မငြိမ်ဖြစ်လာမှာကိုနည်းနည်းမှမလို့ကျင်ပါဘူး
။တရုတ်အစိုးရကတမိုင်းဝင်အဖြစ်အပျက်တစ်ခုကိုအမှောင်ချထားတာဟာတည်ငြိမ်မှုကိုထိခိုက်မှာကိုဆိုရင်လို့လား။ဒါမှမဟုတ်အမားကိုဝန်ခံတယ်လို့ဖြစ်မှာမို့လားဆိုတာကတော့မေးခွန်းထုတ်စရာတစ်ခုပါ။နိုင်ငံရဲ့အရေးကြီးတဲ့ဖြစ်ရပ်တစ်ခုကိုတီးခွင့်မရတဲ့တရုတ်ကျောင်းသားရီဖန်ဟွမ်းလိုလူငယ်မျိုးဆက်ကတော့နိုင်ငံရဲ့အရေးကြီးတဲ့ဒီလိုဖြစ်ရပ်တွေကိုစိတ်ဝင်စားလေ့လာရင်းဒီမေးခွန်းကိုတနေ့အဖြေပေးနိုင်ကောင်းပါရဲ့ခင်ဗျာ
ဒီ UI မြန်မာပိုင်းရဲ့အတန်းလွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒိုစက်ကွန်19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာတိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ဒ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အသောကြောင့်နေမနေ့ခင်အစီအစဉ်တွေကိုမနေ့9နိုင်အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလူမီတာ32 kHz 9335လိုင်းလူမီတာ40 kHz 9483လိုင်းလူမီတာ48 kHz 6153ညနဲ့လိုင်းလမီတာ190ကဘာတိုးချဲ့တင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့အင်္ဂလိပ်သင်ခန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့တိုင်းရင်သတင်းလွှာအစီအစဉ်ထုတ်လွှင့်နေကမှာတော့
ဒီထုတ်လာတဲ့မာပဲကြောက်တွေကသေုပ်ပြီးတဲ့ကိုတင်ဖို့ရအဲ့ဒီမာပဲကြောက်ရဲ့အစအနတွေကရှေးလီမြစ်ထဲကျသွားပြီးတော့အခုလက်ရှိကျွန်တော်တို့အားကိုးနေ
တိုင်းသားဒေသတွေကထူးခြားဖြစ်စဉ်အသေးစိတ်ကိုမကြခင်မှာအပြည့်စုံနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့နန်းနယ်ခင်အင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါအမေရိကန်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်ကပို့ချမှာဖြစ်ပါတယ
်ဒီကနေ့တင်ပြမယ့် idiom အသုံးကတော့
gate crasher
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက G A D E gate ကချန်တကားပေါက်ကျမတို့မြန်မာမှာလေ gate တကားပေါက်လို့လဲခေါ်ကြတာတော်တော်ရှိများသိက C R A S H E R crasher က C R A S H crash ဆိုတဲ့ဝဟယကနေအခြေခံဆင့်သက်လာတာဖြစ်ပြီးအဓိပ္ပာယ်ကတော့ဖြက်စီးချိုးဖောက်တာကိုဆိုလိုပါတယ် C R A S H E R ကတော့ဖြက်စီးချိုးဖောက်သူပေါ့ရှင်ဒါကြောင့် script glue ရဲ့လုံးောက်အဓိပ္ပာယ်ကတော့ချန်တကားကိုဖြစ်စီချိုးဖောက်ဝင်ရောက်လာသူပေါ့ဒီအသုံးဆင်းသက်လာတာကတော့1920ခုနှစ်များကလို့ဆိုပါတယ်ထိုစဉ်ကအာဂဇပွဲတွေကိုလက်မှတ်မရှိဘဲခိုးဝင်လာကြရကနေဒီအသုံးကိုအသုံးပြုလာတာလို့ဆိုပါတယ်ခုနောက်ပိုင်းမှာတော့လက်မှတ်မပါဘဲဖြောပြေးပွဲတွေကိုဝင်လာစသဖြင့်မှလည်းအသုံးပြုလာတယ်လို့အက်ခံပွဲတွေကိုမဖိတ်ဘဲလာတဲ့ခါမှလည်းဒီအသုံးကိုညှင်းညွှန်းသုံးလို့ရှိပါတယ်ဒါကြောင့်ပါတီဒါမှမဟုတ်အခမ်းအနားတစ်ခုကိုဖိတ်ကြားခြင်းမခံရဘဲခက်တီတီနဲ့ဝင်ရောက်လာသူကို gate crasher လို့ခေါ်ကြတာဖြစ်ပါတယ်။တနည်းတော့သူကမဖိတ်ဘဲရောက်လာတဲ့အတွက်တကားကိုဖြက်စီးဝင်ရောက်လာတဲ့သဘောကနေတင်စားပြောဆိုထားတာလို့လည်းယူဆနိုင်ပါတယ်။တကယ်တော့အဲ့ဒီလူဟာခြံတကားကိုဖြက်ဝင်လာတာတော့မဟုတ်ဘူးပေါ့ရှင်။ဖိတ်ကြားခြင်းမခံရဘဲအတင်းဝင်လာလို့ခြံတကားဖြက်ဝင်လာတဲ့သဘောနဲ့တင်စားသုံးနှုန်းထားတာဖြစ်ပါတယ်။နိုဝင်ဘာလ24ရက်နေ့ကအင်ဂျူရိုအခမ်းပွဲမှာအိန္ဒိယဝန်ကြီးချုပ်မန်မိုဟန်စင်ကိုသမ္မတဦးဘာမာကအခမ်းပွဲကျင်းပရာမှာအဲ့ဒေတော်စီနီမမပါဘဲတာရစ်နဲ့မီကဲလ်ဆလာဟီတို့ဇနီးမောင်နှံရောက်လာလို့အင်ဂျူရိုရဲ့ Secret Service လုံခြုံရေးတာဝန်ခံတွေလည်းအတော်လေးမျက်နှာပူစရာဖြစ်ခဲ့တဲ့တွင်သရရှိများကြားခဲ့ကြမှာပါ။အဲ့ဒီအတုံးကြောင့်လည်း Gate Crasher အတုံးဟာသတင်းမီဒီယာတွေထဲမှာခေတ်စားလာခဲ့ပါတယ်။ဒီသုံးနှစ်ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The neighbors did not invite them to their party but the Jones went there as gate crashers
အင်းကြီးကြီးတွေလုပ်တဲ့ပါတီကိုသူတို့အဖိတ်မခံခဲ့ရဘူးဒါပေမဲ့လို့လေ Jones လူမြားကတော့မဖိတ်ဖဲလေးသွားခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
The neighbors did not invite them to their party, but the Jones went there as gate crashers.
ဒါပြင်ပါတီပွဲကိုအဖိတ်မခံဘဲသွားခဲ့တယ်ဆိုရင် gate crashers ကပါတီ crasher လို့လည်းညွှန်းသုံးလို့ရပါတယ်။အခမ်းပွဲကိုအဖိတ်မခံရဘဲသွားခဲ့တယ်။လက်မှတ်ပွဲပဲနဲ့ဖြောပြပွဲအကစားပွဲတွေကိုသွားကြည့်တဲ့သူကိုဘယ်လိုညွှန်းပြီးတော့ idiom သုံးမလဲ?
gate crasher
လို့သုံးလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါလေ
။ဒေါ်လလာတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာဖြစ်ပါလေခင်ဗျာ။အခုတော့ကျမ်းမာရေးကဏ္ဍဖြစ်ပါလေ။ဒီတစ်ပတ်မှာတော့သွေးလေးဘက်နာအပိုင်းနှစ်ကုသမှုအကြောင်းကိုတင်ပြထားပါလေ။သွေးလေးဘက်နာယောဂါကုသမှုကယောဂါပြင်းထန်မှုအလိုက်အမျိုးမျိုးရှိပြီးလူနာဘက်ကလိုက်လို့ရမှာတွေကလည်းထပ်တူအရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်ဒီအကြောင်းအယိုးအကျော်အစ်စ်ထူးကုနဲ့ဆေးတက္ကသိုလ်တက်ဆေးပညာဌာနဗမောက္ခဌာနမှဒေါက်တာချစ်စုကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်
Okay, you just to go see our engineer, Pamoka, Doctor Chesokamia. So, no, really, do we live in an epitaphy or be at a help yoga? The Piagin, Chow Yende, now, Lakanar in a the yoga blue, Sumpia Mess Radio, General Diga, Pioga Varasia. Did the Koto say yoga, Pilla Bilusian, blue, Tija, Guda, one Nitarigo, Diga, Pioma, Piparasia, or yoga, Pilla be so in Guda and Nitaria, blue, she lets ya.
Bamu Nitaja, the Diva Yoga, Piao, Gretchia. ก็จะดีได้การจะรอสักสิกาเจ้าสุขุเมตะชูอ่ะแลฉอกคู่แล้วไปเลยชูอ่ะแลสิกคู่แล้วผิดเลยสอสิกเป็นคู่เราจองไม่ได้ต่อเนาะมาตั้งเด่นน่ะเลยวะนะวิธีการจะรออีอี้ซาเด็ดๆสอก็เหมือนนะแสนนี่ก็มาที่อาลอดีตะไหนนะพอที่เปลี่ยนตรงนี้ก็ยังไม่ได้อ่ะแต่ตัวบล็อกเก็ตเลยสอจะเทไปแล้วด้วยอ่ะเลยก็มีแต่มานาจิมูบล็อกสู้เลยพอตัวอ่ะสิกจองไม่ได้นานๆเนเน่เวชูจะสิกจองไม่ได้ยังนานเลย ได้เลยแค่ตัวนี้ยาดีกูฟอร์มูลาเนี่ยมาแค่ตัวเลยลูกชิ้นเนี่ยเนเน่เวอย่างนั้นล่ะตัวเราอย่างนั้นล่ะเรียนอย่างนั้นล่ะตัวต้องเรียนคุยอะไรเกี่ยวคุยไปแล้วมาซีอาร์ตัวนี้สามล่ะเลล่าซีเนี่ยสามล่ะตัวเนเน่ลีซีเนี่ยกูปองไปอย่างนั้นสุดประมาณต้องซีดีเช่นกันนะวันนี้ไอ้ลูต้องซีดีกันแล้วที่มาแล้วต้องมีอะไรกันแล้วยี่นู่นเนี่ยแค่ซีดีที่มาแล้วก็รู้คุยบ่เนี่ยแต่เราไปเนาะให้ชอบซีกูรู้คุยสุดประมาณไม่ใช่อะไร to the Florida my to so the city to my ba le aya ni ma pu pyo ma pin tan ne liver na a sin lo tamat de so yin no di si na khu paung pi da ba di phi haw si wa ku dong lo kho de si ri le tong ya le khu kan dat ko khu kan dat ne pyan pyo ma thain pi de si chi bo no thu si ri le si ba le
okay sia ye di luna ba ka ni pi do di ku ta ni de chein ma bo no ai ma lou nai de
ကုသမှုမျိုးရှိလာဆက်တယ်။လူနာဘက်ကလည်းတမှုတဘုံတော့ပဲအရေးကြီးတယ်။ဆံဝင်ကတမှုတဘုံ။နောက်တမှုတဘုံကတော့ပြင်လဲထူဆောင်ရေးကုသမှုပေါ့လေ။အဲလူနာလည်းဘာလို့ရမလဲဆိုတော့တစ်ခါတော့ဆံဝင်ပြီးတဲ့ဈေးကိုဆံဝင်ပြီးတဲ့အတိုင်းစားဖို့ပါတော့အရေးကြီးပါပေါ့လေ။သူပြတဲ့ဘက်ကတည်းကဆံဝင်ကလူကျင်ကနေကျင်ကြတဲ့ဈေးရှိ။အဲ့ဒါကိုအိမ်မှာစိုးစိုးနေနေလို့ပို့လို့ပဲ။သူဆံဝ ဲ့တမတ်ရတဲ့အချိန်တိုင်းမှန်မှန်လုပ်သွားမှာဒီအစ်စ်ကြီးကောက်ပြီးမသွားအောင်ခံဝင်နိုင်မှာပေါ့နော်အဲ့တော့တမတ်ရဲ့အစ်စ်ကြီးကိုသုရှားနေတဲ့လူချင်းကနေဒီလုပ်ပြီးကိုလုပ်တယ်အဲ့တစ်ခါကကြတော့လေအစားအသောက်အနေနဲ့စဉ်းကျင်မှုလုပ်တယ်စားအသောက်အနေနဲ့ဆိုတာကဒီရိုးဗီဇကြီးကိုတုံ့ဆော်တဲ့အစားအသောက်တွေကဒီစူးစီးပါတဲ့အစားအသောက်တွေပေါ့ဒီမှာအချိုရေတောက်တယ်ဆိုရင်အချိုရောင်ဆိုရည်ဆိုရင်ကောင်းတယ်အနေရောင်တို့ဝါရောင်တို့ဆိုတဲ့အချိုရည်ဆိုရင်တော့အောင်ထားနေတာပေါ့နော်အဲ့လိုပဲဆူပြီးပါတဲ့ဒီမြေစားတော့ဒီမှာလက်ပတ်ဆိုင်တဲ့ဆူပြီးပါတဲ့လက်ပတ်ဒီစားမင်းပေါ့စစ်ဆိုင်လည်းအနေရောင်ဆိုတဲ့မြေတွေဆိုရင်မကောင်းဘူးအချိုရောင်မြေဆိုရင်ကောင်းတယ်မဆူသေးဘူးတက်တက်တက်ရှောင်ရတာပေါ့ဒီမှာခက်တာကအပြင်မှာလည်းရှောင်ဖို့ကလည်းနေတော့ခက်တယ်နောက်တစ်ခုကတော့ကာရှိဆောင်လုပ်ထားတဲ့စားတော့ဒီပေါ့ဆူပြင်းကဒီဝတ်ဝန်းကျင်လိုမျိုးဒီကုန်းလိုမျိုးငါတိတာလိုမျိုးသူကကြာကြီးဆောင်ကျတော့ဓာတိပစ္စည်းနဲ့ပေါင်းဆက်ထားတဲ့ကမ္ဘာအဲဒီဓာတိပစ္စည်းတွေကခန္ဓာကိုယ်ထဲမှာပြည်ကတည်းကလုံးဆွာတတ်တယ်။အဲကြောင့်ဓာတိကိုလည်းဆောင်ရှားဖို့လိုတယ်ပေါ့နော်။အဲတော့သုရှားမှုကတော့သုရှားတော်လာမှုတရားမှာဒိဋ္ဌိပမှုကောင်းမှာကိုယ်ခံအားရတဲ့စနစ်ကြလာမှာ။အဲတော့မြဲထိုင်နေလည်းမကောင်းဘူး။စပတ်ကိုတုံးရဲတရက်ကိုနိုင်ဘွယ်တော့တော့အချောက်ကလေးတွေနဲ့မှအကြမ်းတမှုလုပ်နေတယ်ပေါ့။
ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုဒီအစ်စ်တရားရောင်ပြီးနာနေတဲ့အခါကျတော့ခုနလှုပ်ရှားမှုရည်မိနစ်30ပေါ့နော်။ဓာတ်လျှောက်ပြီးတဲ့အနေထားမှာအရန်အလွန်ကျုံလှုပ်ဖို့အနေထားမျိုးရောက်သွားမှာရောဆိုရလား။ဘယ်လိုဆရာအကြံပေးချင်လဲ။
ဆရာကလည်းဟုတ်တယ်။တဆူလူနာကြတစ်ခွဆုံး။နိုင်ဝဲရှားမှန်ဆိုရင်ဒါကလည်းပြေးတာလို့ပဲလုပ်တယ်။တောင်းဝန်းမီတော့ကိုဆိုးတာလည်းရှိတာပေါ့နိ။အဲ့တော့ချိန်ဆဖို့ကတော့ကိုယ်ခန္ဓာကိုယ်ပဲအကြံပေးချက်ပဲ။ကိုယ်ခန္ဓာကိုယ်ကနေပြောမှနာလာပြီဆိုလို့ရှိရင်သူကဒါအကြံပေးနေတယ်ဆက်မချောင်းနေတော့ပေါ့နော်အဲ့တော့ကိုကဖေးောက်တယ်ဒီငန်းလေးတွေကဖေးဝင်လည်းလုပ်ပဲလို့သက်တာနေတယ်ဆိုရင်တော့ကိုကရှောက်လို့ရတာပေါ့နိပြီးပြီးတော့မှရောင်ပြီးတော့နာနေပြီဆိုတော့ရှောက်လို့မရဘူးအဲ့တော့ကိုကရှောက်ကြည့်ရှောက်ကြည့်လို့မနာဘူးခံနေတယ်ဆိုရင်တော့နိုင်ဘွက်ပြီးအောင်ရှောက်ရှောက်ရင်းနဲ့မှအစ်တရားနာလာတယ်ဆိုရင်တော့နာပြီးတော့အိမ်မေးကိုထောင်းလိုက်ပေါ့ဒီပြီးနဲ့ဒူးဒူးပြီးတော့ရှောက်သွားမှာပေါ့နော်10မိနစ်လောက်ရှောက်တယ်ခံနေတယ်ဆိုရင်10မိနစ်ရှောက်တပတ်လောက်ယူလို့ရှိရင်ကိုကအချိန်ကြီးကောင်းလာပြီဆိုရင်မိနစ်30လောက်အဲတပတ်လောက်နေလို့အချိန်ကြီးတက်ကောင်းလာပြီဆိုရင်နိုင်ပေါ့လောက်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုပြီကုသမှုခံယူနေတဲ့အချိန်မှာအလုပ်ပဝင်ခြင်းတို့အိမ်ပဝင်ခြင်းတို့ကရောဘယ်လိုမျိုးသူ့ကိုဝိုင်းကူညီပေးတယ်လဲဆရာလူနာကရောဘယ်လိုမျိုးသူတို့နဲ့ဆက်ဆံဆောင်ရွက်တယ်လဲဆရာ
ဒီမှာလေလူနာကြီးကတည်ပြင်ကြတာကဟိုကူးမလားပေါ့လေအိမ်ကလူတွေကို မျိုးလိုက်တဲ့ယောဂလူလည်းသိကြတာရှိတယ်။မျိုးလိုက်တဲ့အရင်လူတွေလည်းသိတတ်တယ်ဆိုလည်းရှိတယ်။ဒီသိရတာလည်းဒီလိုမောင်နှမတွေဆိုရင်ကြောက်ဖြစ်ရင်နောက်ကြောက်လည်းဖြစ်တာတွေ့ရတယ်ပေါ့နော်။အဲ့ဒါကတော့ကူးတာမဟုတ်ဘူး။သူကပြီးကမှပါလာတဲ့ခါကျတော့ကြောက်ဖြစ်ရင်နောက်ကြောက်လည်းဖြစ်တာဆိုတော့အတူနေလို့တော့မကူပါဘူး။သူကကုသယောဂမဟုတ်ဘူး။ပြန်မှအတူလည်းပုံစံနေလို့ရတယ်၊ဖြူစုလို့ရတယ်၊အတူဖေးမှလို့ရတယ်။ဒါတော့သူတို့ကိုအိမ်မှာတက်နေတော့ဖေးမှလို့ရပါတယ်။ဒါကြတော့လေသူတို့ကိုတိတ်ပြီးတော့ပြီးမှပြီးတော့အရေးကြီးကြီးနဲ့နေရလို့ရှိရင်လည်းသူတို့အစ်စ်မိတွေကိုမတုံ့လို့ရှိရင်ပို့ပြီးတော့မှပိတ်နေသွားရင်ဖြစ်တတ်တယ်။အဲကြောင့်သူတို့ကိုအားပေးဖို့လိုတယ်။သူတို့စုံစမ်းသွားလာဖို့ကိုပို့ပြီးတော့မှလုပ်ဖို့ပြင်နေတဲ့တုံးပေးဖို့လိုတယ်။သူတို့သိကျင်အောင်လုပ်ဖို့လိုရှိရင်ဘာလို့မလုပ်တာလဲ။ဒါနေသူလာမနိုင်လို့ပါ။ကိုယ်ကနေပြီးတော့မှရှင်းနေပြီးတော့ပျောက်ပေးဖို့လိုတာပေါ့နော်။နောက်တစ်ခုကတော့ဘေးအင်းအားဒီအနေနဲ့ကိုဒီလူနာအနေနဲ့ကိုလုပ်ဖို့လိုတာကဒီယောဂမှာစီပီတောက်နေတဲ့ခါမှာပဲစီပီယောဂကြောင့်ဖြစ်ပြီးဖြစ်လာတဲ့ဆူဆူလေးတွေလည်းရှိတယ်။အဲ့ဒါလေးတွေကိုလည်းပြီးတော့မှစောင့်ကြည့်ပြီးလို့ရပါတယ်။ဘာဒီတောက်လို့ရှိရင်ဒီခါလေးမျက်လုံးတွေဝါတတ်တယ်။မျက်လုံးဝါတာကျတော့လူနာကိုယ်ကိုယ်ကိုသိပြီးတော့ကြည့်လို့ပါခက်တယ်။ဒီကအင်းသားနေရှိတော့မှမြင်တာပေါ့နော်။မျက်လုံးဝါတဲ့ဝါလို့ပဲဒါဆိုရင်ကြောင်းဝင်ရှိလို့ပြန်ပြီးတော့ပြရတာပဲလည်းရှိတာပေါ့လေ။နောက်တစ်ခုကတော့မိသားစုမှာအိမ်အောင်ပဲရှိတယ်ဆိုရင်တော့သတိထားဖို့တစ်ခုရှိတာပေါ့လေ။ဒီရိုးရိုးစိစီကအများကြီးတောက်နေလို့ရှိရင်ကိုယ်ဝင်ဆောင်မပြရဘူးကိုယ်ဝင်ဆောင်လိုက်လို့ရှိရင်ကလေးမှာခွဲနာကိုချိုးရင်းတာလေးပါလာတာတို့ကကိုယ်ဝင်ဖြစ်ကြတာပဲဖြစ်တတ်တယ်အဲဒါကြောင့်အဲ့ဒီအချိန်မှာတော့နှုတ်ပြင်းနေပြီးတော့မှကိုယ်ဝင်ကိုစားသက်ချာနေတယ်ပုံပြီးတော့မှခဏတာတာဖို့လည်းလိုတာပေါ့နော
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍပြီးမှာတော့တိုင်းရင်သတင်းလွှာကိုနားဆင်ရမှာဖြစ်ပါတယ်။ထိုင်းကြည်ဆိုင် Fever 1တို့သားတွေကစူးစီးတင်ဆက်တာပ
ါ။ဒါရရှိများရှင်မြန်မာနိုင်ငံမှာရှစ်လေးလုံးအောင်ကျွားမှုပေါ်ပေါက်ခဲ့ပြီးနောက်တစ်နှစ်မှာပဲကျုံခဲ့ရတဲ့တရုတ်နိုင်ငံဘေကျင်းမြို့တော်က TNMN ရေးခင်းဟာဒီသတင်းပတ်ထဲမှာပဲအနှစ်30ပြည့်သွားပါပြီ။ဒီမိုကရေစီလွတ်လပ်ခွင့်တွေအတွက်ကျောင်းသားလူငယ်တွေဥဆောင်လှုပ်ရှားခဲ့ကြတဲ့အုံကြွားမှုနှစ်ခုစလုံးကိုတော့အာဏာပိုင်တွေကဖြိုခွဲခဲ့ကြပါတယ်။ဒီလိုတူညီမှုတွေရောကွဲပြားမှုတွေပါကြုံခဲ့ရတဲ့လှုပ်ရှားမှုနှစ်ခုကနေတက်ကြွလှုပ်ရှားသူတွေရောအာဏာပိုင်တွေဘက်ကပါသင်ကန်းစာယူစရာဘာတွေများကြံရစ်ခဲ့ပါလဲ။ဒီလှုပ်ရှားမှုတွေဟာအချီးအနှီးဖြစ်ခဲ့တယ်လို့ဆိုနိုင်ပါလား။ဒါမှမဟုတ်အပြောင်းအလဲတွေအတွက်တစုံတရာတွန်းအားတွေဖြစ်ခဲ့တာဆိုတာတွေကို VOAS နေ့နေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဆင်းရဲညာထောက်ရည်လိုက်စီစဉ်ကကြိုဆိုပါရစေ။
စင်ညဗီယိုရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာအခုတော့ Fever Wine တို့သားတင်ဆက်တဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြည့်အောင်ပ
ါအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါတယ်မြန်မာနိုင်ငံတော်ဝန်တိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းများမြို့နယ်စပါးထားကျေးရွာအနီးမှာတမရုံနဲ့ရခိုင်လက်နက်ကိုင်အေးရဲ့ဖွဲ့တို့တိုက်ပွဲအတွင်းလက်နက်ကြီးကြီးတိုက်ရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီးတော့9ဦးဒဏ်ရာရရှိခဲ့ပါတယ်။ရှင်းပြည်နယ်ပလောဝါမြို့နယ်ကလတန်မြစ်တောင်အတိုင်းဆက်လီနဲ့တင်ဆောင်လာတဲ့စံအိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုရခိုင်လက်နက်ကိုင်အေးအေးတပ်ဖွဲ့ကသိမ်းယူသွားခဲ့ပါတယ်။မြို့ပြည်နယ်အတွင်းပြည်ထနာဖြစ်ပွားနေစေတရားမဝင်ငွေစုငွေချေးလုပ်ငန်းအခြေအနေအကြောင်းတွေကိုကြားကြားရမှာပါရှင်။
ကျွန်မ
ကနန်းဟော်မှရှင်တည်င်းတွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြန်းမြို့နယ်စပထာကျေးရွာအနီးမှာတိုက်ပွဲဖြစ်ပွားပြီးလက်နက်ကြီးကြီးတိုက်ရောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်ဇွန်လ3ရက်နေ့နနက်ပိုင်းကစပထာကျေးရွာနဲ့ဘိတ်တောင်ကျေးရွာအကြားမှာရခိုင်တပ်မတော် AA နဲ့အစိုးရတပ်တို့အကြား3နာရီခန့်အကြားတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းလက်နက်ကြီးကြီးတလုံးဘုံတော်ကြီးကျောင်းမှာကြားရောက်ပောက်ကွဲခဲ့တဲ့အတွက်၁၄နှစ်အရွယ်အမျိုးသမီး2ဦးအပါအဝင်6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့တယ်လို့ကျေးရွာသားတွေကပြောပါတယ်ဒဏ်ရာရသူတချို့ကိုမင်းပြားစစ်တွေစီးအောင်မှာပို့ဆောင်ဈေးကွက်မှုခံယူနေရပြီးသေဆုံးသူတွေကိုတော့ဇွန်လ၄ရက်နေ့ကမင်းပြားမြို့မှာကူတွင်းတကြိုလိုက်ပြီးဖြစ်ပါတယ်ဇွန်လ၂ရက်နဲ့၃ရက်နေ့တွေကမင်းပြားမြို့နယ်မှာဖြစ်ပွားတဲ့တိုက်ပွဲအတွင်းနှစ်ဖက်ကြဆုံးမှုတွေရှိခဲ့တယ်လို့လက်နက်ခဲယမ်းတွေအပါအဝင်၃ပန်းတချို့ကိုလည်းရခိုင်တပ်မတော်ဘက်ကတင်းစီရမိထားတယ်လို့အေအေဘက်ကသတင်းထုတ်ပြန်ထားပါတယ်
ချင်းမြင့်နဲ့ပလောက်ဝမြို့နယ်ထရုံးအန်ကျေးရွာအုပ်စုခွဲတန်းတွက်ကလတန်မြစ်ကျောင်းတိုင်းဆက်လီနဲ့တင်ဆောင်လာတဲ့ဇန်အေ150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုဇွန်လ3ရက်နေ့ကရခိုင်လက်နက်ကန်အေအေသက်ဖွဲ့ကလည်းတင်ယူသွားခဲ့ပါတယ်။တောင်ပြုံနဲ့ကျေးလီကျေးရွာနီးမှာအေအေသက်ဖွဲ့ကရပ်တန့်စီပြီးဆက်လီပေါ်မှာပါလာတဲ့ဇန်အေနဲ့စားသုံးကုန်တွေကိုတင်ယူခဲ့တာလို့အဲ့ဒီဆက်လီမှာပါလာတဲ့ဥနိုင်နိုင်ကပြောပါတယ်။အေအေပြောရေးစုခွေးရှိသူခိုင်တုခကတော့အခုတင်းစည်းထားတဲ့စာနဲ့ကုန်ပစ္စည်းတွေဟာမြမတမတော်ရဲ့ရိတ်ခါတာဖြစ်ပြီးအရသားတွေကိုတုံ့ပြုပြီးကလတန်မြစ်ကျောင်းအထက်ဘက်ကိုပို့ဆောင်လာလို့ဖမ်းဆီးသိမ်းယူတာလို့ပြောပါတယ်။ပလောဝမြို့နယ်မှာရခိုင်လက်နက်ကန်အေအေလှုပ်ရှားမှုရှိနေတဲ့အတွက်တမတော်ကလည်းဖြတ်လိဖြတ်နှီးပြွာရရိတ်ခါပြတော့တဲ့အနေနဲ့မေလဆိုင်ပိုင်းကစပြီးတော့ပလောဝဘက်ကိုစံတည်ယူခွေးပိတ်ပင်ထားခဲ့ပါတယ်။
ကရင်ပြည်နယ်မှာလက်ရှိတာဝန်ထမ်းဆောင်နေတဲ့ဝန်ကြီးနှုတ်ဟာကိုကျိုးအတွက်မလျော်ဩစာသုံးပြီးအလွဲသုံးစားမှုပြုတာရှိခဲ့တယ်လို့ကရင်ပြည်နယ်ဗမာတိုင်းဒေသကြီးဝန်ကြီးဟောင်းကသူ့ရဲ့တရင်စာရှင်းလင်းပွဲမှာပြောကြားသွားပါတယ်။လက်ရှိကရင်ပြည်နယ်စီမံကိန်းဗန္ဒာရေးနဲ့စီပင်တရားရေးဝန်ကြီးဌာနဝန်ကြီးနဲ့ကရင်ပြည်နယ်စိုက်ပျိုးရေးမွေးမြူရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဝန်ကြီးနှုတ်ဟာကိုကျိုးအတွက်ကရင်ပြည်နယ်အစိုးရအဖွဲ့ဖွံ့ဖြိုးရေးရန်ပုံငွေထဲကငွေတွေချေယူမှုရှိခဲ့ပေမဲ့ပြန်လည်ပေးချေတာနဲ့ပတ်သက်ပြီးအစိုးရအစည်းအဝေးတွေမှာတင်ပြတာတွေမရှိကြောင်းဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးကပြောပါတယ်။ဗမာတိုင်းဒေသကြီးဝန်ကြီးဟောင်းဦးတေစထွက်လိုင်းထွေးဟာပြီးခဲ့တဲ့မေလ23ရက်နေ့ကကရင်ပြည်နယ်ဗမာတိုင်းဒေသကြီးဝန်ကြီးကနေနှုတ်ထွက်လိုက်တာဖြစ်တယ်လို့သူနှုတ်ထွက်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးမေလ31ရက်နေ့ကပြုတ်လုတဲ့တည်င်းစာရှင်းလင်းပွဲမှာအခုလိုပြောတာဖြစ်ပြီးသူပြောထားတဲ့အချက်လက်တွေနဲ့ပတ်သက်ပြီးအာမခံကြောင်းလည်းပြောဆိုထားပါတယ်။
ရေချမ်းရေလုံငန်းစဉ်နဲ့မွန်ရေးရကဏ္ဍအတိတိမှာအမျိုးသမီးဥဆောင်မှု30ရာခိုင်နှုန်းပါဝင်ရေးကိုမေလ30ရက်နေ့ကကျင်းပပြုစီခဲ့တဲ့ရေချမ်းရေလုံငန်းစဉ်ပြည်လဲသုံးသပ်ခြင်းနဲ့အမျိုးသမီးတွေပါဝင်ဥဆောင်မှုမြင့်တင်ရေးဆွေးနွေးပွဲမှာသဘောတူညီဆုံးဖြတ်ချက်ချခဲ့ပါတယ်။အမျိုးသမီးတွေအတွက်ရေရှိမှာ50ရာခိုင်နှုန်းပါဝင်ဖို့ချမှတ်ထားပေမဲ့ရေသူမှာတော့30ရာခိုင်နှုန်းပြည့်ဖို့ရထားတယ်လို့မွန်ညညရေးပါတီဗဟုလုံမှုဆောင်ဖွဲ့ဝင်မိလူဝီဟန်ကပြောပါတယ်။မွန်ပြည်တပ်ပါတီဥဆောင်တဲ့ဒီဆွေးနွေးပွဲမှာအမျိုးသမီးကဏ္ဍကိုဦးစားပေးဆွေးနွေးရတာကတော့မွန်ရေးရာကိစ္စရပ်တွေအတွက်မဟာပြူဟာရေးဆွဲချမှတ်ရေးမှာအမျိုးသမီးတွေရဲ့ပါဝင်ဥဆောင်မှုမြင့်တင်လာဖို့အတွက်ရည်ရွယ်တယ်လို့ဆိုပါတယ်။မွန်ပြည်တပ်ပါတီကဖွဲ့ဝင်တွေမွန်ညီညွတ်ရေးပါတီကဖွဲ့ဝင်တွေမွန်စတ်တပင်ဖွဲ့မွန်လူမှုဖွဲ့စည်းတွေနဲ့ရမညာရှိနေကွန်ရက်ဖွဲ့တို့ကလည်းမော်လမြိုင်မြို့ရမညာဟိုတယ်မှာနှစ်ရက်တာဆွေးနွေးဆုံးဖြတ်ချမှတ်ခဲ့ကြပါတယ်။
ရှမ်းလက်နက်ကင်တပ်ဖွဲ့တွေကိုငွေကြေးကောက်ခံပေးရဆိုပြီးရှမ်းပြည်မြောက်ပိုင်းကြောက်မဲမြို့နယ်နှမ်ဟူတောင်ကျေးရွာအုပ်စုအုပ်ချုပ်ရေးမှူးဦးဆိုင်တင်ချိုကိုပုံမှန်ဆက်ခွန်တင်နဲ့ဖမ်းဆီးထားတဲ့အပေါ်ပြန်လွတ်ပေးဖို့နှမ်ဟူတောင်အုပ်စုဒေသခံ900ကျော်ကလက်မှတ်ရေးထိုးပြီးနိုင်ငံတော်နဲ့တပ်ဆိုင်အာဏာပိုင်တွေကိုပေးပို့ခဲ့ပါတယ်။မေလ28ရက်နေ့ကနှမ်ဟူတောင်ရွာသားတွေစုပေါင်းပြီးကြောက်မဲမြို့တရားရုံးကိုစာပေးပို့ခဲ့တာဖြစ်ပါတယ်။ဦးတင်ချိုကိုဧပြီလ26ရက်နေ့ညပိုင်းမှာဖမ်းဆီးတာဖြစ်ပြီးလက်ရှိကြောက်မဲရဲစခန်းမှာချုပ်နှောင်ထားတယ်လို့မိသားစုဝင်တွေကပြောပါတယ်။ဦးတင်ချိုကို RCSS နဲ့ SSPP ရှမ်းလက်နက်ကိုင်အဖွဲ့အစည်းတွေအတွက်ငွေကြေးကောက်ခံပေးတဲ့တပ်တီအထောက်အထားတွေနဲ့အတူဖမ်းဆီးရမိတယ်ဆိုပြီးကြောက်မဲအခြေစိုက်ခမရ9ဒုံညာနစ်ကဘုံမူဝေယံထွန်းကမတရားအတင်းဆက်သွယ်မှုဥပဒေပုံမှန်ဆက်ခွန်တင်တဲ့တရားလိုလုပ်ပြီးတရားစွဲဆိုထားပါတယ
်။အခုတည်င်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါ။မူပြီးနဲ့အတွင်းတရားမဝင်ငွေစုငွေချေးလုပ်ငန်းကနေငွေလိမ်လည်မှုပြဿနာပေါ်ပေါက်ခဲ့ပြီးဒေသခံတချို့ရဲ့ရင်းနှီးငွေကျပ်သိမ်းပေါင်း၄သိန်းလောက်ဆုံးရှုံးခဲ့တာပါ။ဒီငွေကြေးအရှုပ်အရှင်းကိုပြည်내အစိုးရအာဏာပိုင်တွေကအေးအေးယူဆောင်ရွက်တာတွေရှိခဲ့ပေမဲ့မပြည့်လည်သေးတဲ့အခြေအနေမှာရှိနေပါတယ်။မိကလျာမုံကစူးစီးတင်ဆက်ထားပါတယ်။
ဒီငွေစုလေးလာမဲကိစ္စမှာစုစုပေါင်းငွေတန်ဖိုးစက်သိန်းပေါင်း၄သိန်းလောက်ရှိတဲ့အတွက်ဒိုင်းနှုတ်ပြန်ရောပေးနိုင်ဖို့ကလွယ်ကူတဲ့ကိစ္စတော့မဟုတ်ဘူးလို့လည်းနိုင်တီဟာကဆိုပါတယ်။အငိမ့်စာမွန်ပြင်းတဲ့ဥပဒေကြောင့်နိုင်ဝင်းစီကတော့ဒိုင်းဘက်ကလုံးဝတရားစွဲခံရမှာတော့တေးကြတယ်လို့ခုလိုပြောပါတယ်။
အခုလိုဒီလမ်းမဲငွေပြန်မထုတ်ပေးတာကိုမကျေနပ်တဲ့လူစုလူဝေးဟာမေလ22ရက်နေ့ကလမိုင်းမြို့ပေါ်မှာရုံရင်ဆန်ခတ်ဖြစ်ခဲ့ပြီးဒိုင်းနဲ့ပတ်သက်တဲ့ဆွေမျိုးနေအိမ်တွေဝင်ရောက်မှွေနှောက်ဖြက်စီးခံရတယ်လို့ငွေကြေးပစ္စည်းတွေပါလူရဲခံရတဲ့အတွက်
မော်လမြိုင်ခရိုင်ရဲတပ်ဖွဲ့အားတရားကျော်ဝင်ရောက်ထိန်းသိမ်းခဲ့ရလို့ဒီလီလမ်းမဲကိစ္စဟာအများပြည်သူစိတ်ဝင်စားပြီးဟိုးလေးတကျော်ဖြစ်ခဲ့ရပါတယ်ရှင်ဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်နမ်ခမ်းမြို့မှာကုမ္ပဏီ၃ခုကနေမာဗယ်ကြောက်တွေကိုတူးဖော်ပြီးတရုတ်ဘက်ခြမ်းကိုတင်ပို့နေတဲ့ကိစ္စနဲ့ပတ်သက်ပြီးပွင့်လင်းမြင်သာမှုရှိခဲ့ပြီး
data ထိန်း သိမ်း ဝင်ကြီး ဌာန စီကို ဇွန်လ 3 ရက်နေ့ ရက်စွဲနဲ့ စာရေးသား ပေးပို့ လိုက်ပါတယ် အသေးစိတ် သိရအောင် နမ်ခမ်းမြို့နယ် သဘာဝပတ်ဝန်းကျင် ထိန်း သိမ်း အဖွဲ့ ဥက္ကဋ္ဌ ဦးဆိုင် အောင်ဝင်းကို နမ်ဟောမ် ကနေ ဆက်သွယ် မေးမြန်း ထားပါတယ်
နမ်ခမ်းမြို့နယ် ဟင်လုံ အုပ်စု မှာပဲ ကြောက်တွေကို ဘယ် ကုမ္ပဏီ ကနေ ပေး ကလေးက စတူးတာလဲ ရှင်
အဲ့ဒီ 2015 ခု ကနေပြီးတော့ စခဲ့တာပေါ့ ကုမ္ပဏီ 3 ခုက မြန်မာများဦး ကုန်ပြီးရေတိုးပွားအောင်ကုန်ပြီးရေနောက်ပြီးတော့နင်းနင်းခိုင်ကုန်ပြီးတော့ကြားရပါတယ်ခင်ဗျဟုတ်ကဲ့ပါကြောင့်ဆရာတို့ကစစ်ဆေးအရေးယူပေးဖို့အစိုးရစီစတင်တာလဲရှင်ဒီ2015မှာနေပြီးတော့ကနေပြီးတော့တို့ဟဲ့ထုတ်လုပ်ခွင့်ပေးလိုက်တာပေါ့သဘောကပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်SAI ပေါ့ဒီအဖွဲ့တွေပြန်ပြီးတော့ထောက်ခံချက်ယူပြီးတော့ပြန်တင်ဖို့ဆိုရတာဒါပေမဲ့နေပြီးတော့ကထုတ်ပ you be there or then for it. Adi Mabe Chow ye a sa Naria Shili Mibe Chadio. A who let you know Akuni de Manda ye alessile a say the data or Kikai Musimave. Now Shili Mile thing Godwa Mavelo. Nayando Panahule Alun Kikai Sura. Samarai Tia no Chimaro at Samarai Ling Havio Tomia Mia Satin Ma Chibare.
ဟုတ်ကဲ့ကြောက်တူးပြီးတော့တရုတ်ဘက်ကိုတနေ့တန်ချိန်ဘယ်လောက်တင်ပို့တယ်လို့ကြားသိရလဲရှင်
ကားဆယ်ဘီးကားတစ်စီးရတစ်တုံးနဲ့တင်နိုင်တယ်ခင်ဗျာတော်တော်ကြီးပါတယ်သူတို့ကပြောတာတနေ့လေးငါ၆စီးထွက်သွားတယ်လို့ပြောတယ်
ဒီစီမံကိန်းရဲ့ပတ်သက်ပြီးတော့ဘယ်လိုဆက်လုပ်ဖို့ရှိပါသလဲရှင်
ဒီလုပ်ငန်းတစ်ခုကိုလုပ်တယ်ဆိုရင်ပွင့်နေမြင်တာမှုရှိရမယ်အခုကပွင ဖိတ်သိမ်းနဲ့ပြီးတော့ကျွန်တော်တို့ကလှုပ်ဆောင်သွားမှာဖြစ်ပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်မင်းပြန်းမြို့နယ်စပထာကျေးရွာနီးမှာတပ်မတော်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့တိုက်ပွဲအတွင်းလက်နက်ကြီးကြီးကြောက်ပောက်ကွဲခဲ့တဲ့အတွက်ကျေးရွာသား6ဦးသေဆုံးပြီး9ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကလတန်မြစ်ကြောင်းအတိုင်းဆက်လီနယ်တင်ဆောင်လာတဲ့စံအိတ်150ကျော်နဲ့စားသုံးကုန်ပစ္စည်းတွေကိုရခိုင်လက်နက်ကိုင်အေအေတပ်ဖွဲ့ကသိမ်းယူသွားခဲ့ပါတယ်။
တော်ရရှိတဲ့အခုနားဆင်ကြကြတာကတော့ပြန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ပြည်ပဝိုင်းတော်သားတွေစုစည်းတင်ဆက်တဲ့တရင်သတင်းလွာဖြစ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်မြင့်သံကြားအစီအစဉ်တွေကို VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာနေ့စဉ် TV သတင်းလွှာတွေနဲ့အတူဗီဒီယိုသတင်းလွှာအတူအထွာတွေကိုလည်းကန်တာလိုက်အလွယ်တကူလာရောက်ရှုစားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းစောင့်မျှော်ရှုစားနိုင်ပါတယ
်။လူမှုရေးစီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
VOA ရဲ့တောင်းကြနေမနေ့ကင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ် VOA ကထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ရေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လေးစာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့VOA Washington ရုံးချုပ်ရဲ့ဖုန်းနံပါတ်က1-232-382-55လေးဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီကနေ့ညနေထုတ်လွှင့်မဲ့ VOA အစီအစဉ်တွေကိုတော့လိုင်းလိုမီတာ19.25တို့မှာဖမ်းယူနားဆင်နေပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုစီကိုဦးတည်ပြီး11အမေရိကတိုက်နိုင်ငံတွေကရွှေ့ပြောင်းသူတွေတိုးပြီးလာနေတာကိုအခုတည်းပိုတားဆီးပေးဖို့အတွက်အမေရိကန်ကမက္ကဆီကိုနိုင်ငံကိုချက်တပရင်းနေမှာပို့ပြီးတွန်းအားပေးတာပါလေတကယ်လို့ဒီတော့တွင်သဘောတူညီချက်တစုံတရာမရခဲ့ဘူးဆိုရင်ရှေ့တရင်ပတ်ထဲမှာမက္ကဆီကိုဘက်ကတင်သွင်းကုန်တွေပေါ်မှာအမေရိကန်ကအခွန်900ကျိုင်းလုံးတိုးပြီးကောက်မယ်ဆိုရယ်ပြောကြချက်ကိုသမ္မတဒေါ်နယ်ထရမ့်ကထပ်လောင်းပြောကြားပြီးချိန်ချောက်လိုက်တာဖြစ်ပါတယ်တရုတ်နိုင်ငံကနေတင်သွင်းတဲ့ကုန်စည်တွေပေါ်မှာအခွန်အသစ်ချမှတ်မယ်မချမှတ်ဘူးဆိုတာကိုဒီလနှောင်းပိုင်းဂျပန်မှာကျင်းပမယ် G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးအစည်းအဝေးအပြီးမှာဆုံးဖြတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။အမေရိကန်သမ္မတကတရုတ်ကုန်စည်တွေပေါ်မှာနောက်ထပ်ဒေါ်လာဘီလီယံ300သွင်းကုန်ခွန်စီးကြမယ်လို့ချိန်ချောက်ထားတာပါ။ရခိုင်ပြည်နယ်ထဲမှာမြန်မာတပ်မတော်နဲ့အေးရခိုင်လက်နက်ကိုင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပွားနေပြီးပုံနှချုံမြို့နယ်ထဲမှာတော့တိုက်ပွဲတွေကြောင့်ရွာသားတေဆုံးမှုတွေရှိနေပါတယ်။ဒါပုံနှချုံမြို့နယ်တွေကခမီချောင်းနဲ့ဂနန်းမဲကြီးရွာကြားမှာဗုဒ္ဓဟူးနေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်နှစ်ဖက်ထိခိုက်မှုရှိခဲ့တယ်လို့တပ်မတော်က VOA ကိုပြောပေမဲ့ထိခိုက်တေဆုံးသူအရေအတွက်ကိုတော့အတိအကျမပြောပါဘူး။အမေရိကန်ပြည်ထောင်စုနဲ့အီရန်အစိုးရတို့ကြားတင်းမာနေမှုတွေပြေလျော့အောင်ကြိုးစားဖို့အတွက်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေဟာအီရန်နိုင်ငံကိုတောက်ရောက်မှာဖြစ်ကြောင်းဂျပန်အစိုးရပြောခွင့်ရကချက်တပရီနေမှာပြောကြားခဲ့ပါတယ်။ဝန်ကြီးချုပ်အာဘေရဲ့အီရန်ခီးစင်ကနှစ်ပေါင်း40တနှစ်တည်းမှာအီရန်ကိုဂျပန်ခေါင်းဆောင်တူပထမဆုံးတောက်ရောက်တာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကကိုရဲမင်းထွန်းဖြစ်ပါတယ်။အတန်မိုင်းဆိုင်ရာအင်ဂျင်နီယာတော့ဒရက်စမစ်ဖြစ်ပါတယ်။တောက်ကြနေမနေ့6:00-9:00အထိထုတ်လွှင့်တဲ့ VOA စီစဉ်တွေကိုလိုင်းဒိုမီတာ30-40-48နဲ့ပိုင်းလန့်မီတာ190တို့ကနေထုတ်လွှင့်ကြတာပါ။တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးကြော်ရှင်ပွေရာနေ့တနေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.